အားလုံးပဲမင်္ဂလာညချမ်းလေးပါမြန်မာတရေဇာတ်လမ်းများအစီအစဉ်ကနေပြန်လည်ကြိုဆိုပါရခင်ဗျာကျွန်တော်ဒီနေ့ညတော့စာရေးဆရာအေကမင်းရဲ့မဖဲဝါနဲ့နှစ်တရာကျော်ကရန်ညိုဆိုတဲ့ပရာလောကဇာတ်လမ်းလေးကိုတင်ဆက်ပေးသွားမှာပဲဖြစ်ပါရခင်ဗျာဒီဇာတ်လမ်းလေးမစခင်ကျွန်တော်ရဲ့ channel လေးကို subscribe လုပ်ထားပြီးဘေးကခေါင်းလောင်းလေးကိုလည်းနှိပ်ထားဖို့တောင်းဆိုချင်ပါရခင်ဗျာကျော်တိုက်တယောက်လှုပ်စရာမမေရရမရှိတာကြောင့်ဆရာကြီးဘိုးရှိုင်းရဲ့ရွာကိုမနက်၈နာရီလောက်မှထွက်လာခဲ့တယ်။ဆရာကြီးနဲ့မတွေ့ပြတာကတလာနီးပါးရှိနေတာကြောင့်ဆရာကြီးများခိုင်းစရာတစ်ခုခုရှိမလားဆိုပြီးထွက်လာခဲ့တာပါ။ကျော်တိုက်နေတဲ့အောက်စုရွာကနေဆရာကြီးတို့ရဲ့ရွာကိုတနာရီခန့်လမ်းလျှောက်ရပါတယ်။၉နာရီကျော်လောက်မှတော့ဆရာကြီးတို့ရဲ့ရွာကိုရောက်ပါတယ်။ဆရာကြီးရဲ့အိမ်ပေါ်မှာလူကြီးနှစ်ယောက်နဲ့အတူဆရာကြီးကိုပါတွေ့လိုက်ရတယ်။လာဟေးမောင်ကျော်တိုက်ကျော်တိုက်ကလည်းလူကြီးတွေရဲ့နောက်ဖက်မှာကပ်ပြီးတော့ထိုင်လိုက်တယ်။ရှေ့တို့လေကွာဆရာစီကိုလာတာလား။ဟုတ်တယ်ဆရာရဲ့ဆရာစီကတလင်းမကြားတာတလားလောက်ရှိနေပြီမို့လို့ထွက်လာခဲ့တာ။အခုတလောကတော့အကြောင်းကိစ္စအထူးထွေမပေါ်ဘူးဟေ။အဲ့ဒါကြောင့်ပဲတရားထိုင်ပရိစိတ်နဲ့ချိန်ကုန်နေတာ။ဆရာကြီးနဲ့စကားထိုင်ပြောနေတဲ့သူတွေကရွာတွေကဖြစ်တာကြောင့်ကျော်တိုက်ကိုဆရာကြီးဘိုးရှိုင်းရဲ့တပည့်မှန်သိကြပါတယ်။ဦးလေးတို့ကလွန်ခဲ့တဲ့အနှစ်တရာကျော်လောက်ကဘကိုးယိုးမတောင်ကြီးမြင့်မချောင်းနာမှာလူတွေတိတ်မသိသေးတဲ့အဖြစ်ပြက်တစ်ခုချောင်းကိုပြောနေကြတာကွာတို့ရဲ့အဖိုးကြီးလက်ထက်ကဖြစ်သွားတာပဲအချိန်ကတော့အင်္ဂလိပ်တွေအုပ်စိုးနေတဲ့အချိန်လက်နက်မချတဲ့ဘရင်တပ်မှုတွေဦးစီးတဲ့တော်ပုံအဖွဲ့နဲ့အင်္ဂလိပ်မျက်နှာဖြူတပ်တွေမကြာခဏရင်ဆိုင်တိုးပြီးတော့တိုက်ပွဲတွေဖြစ်ခဲ့ကြတယ်တနက်ရှိတဲ့အင်္ဂလိပ်တွေကိုဓားတွေလှန်နေနဲ့ပြန်ပြီးတော့ခုခံခဲ့တယ်တိုက်ပွဲတွေဖြစ်နေတဲ့အချိန်မှာမျက်မချောင်းရဲ့ဘေးမှာရှိတဲ့တက္ကသိုလ်မဏီတို့ကတစ်ဆွဲစင်အုပ်စုကိုအင်္ဂလိပ်တပ်ကရိခါလိုက်ပို့ပေးဖို့ခေါ်တာပေါ့ကွာ။စင်ကြီးတွေရဲ့ပကတ်ပေါ်ကိုရိခါပစ္စည်းတွေတင်နေတဲ့အချိန်မှာစော်ဖူးကျော်ရဲ့ဇနီးနန်းမူကြီးကအဆအဆရရသတိထားဖို့တွွတ်တွွတ်နဲ့မှားနေတယ်။ရိခါပို့ပြီးတာနဲ့ပြန်လာမှာပေါ့စိတ်ပူမနေနဲ့နော်။အဲ့ဒီနောက်မှာတော့စော်ဖူးကျော်တို့စင်ဦးစီ၅ယောက်စင်ကြီး၅ကောင်နဲ့အင်္ဂလိပ်တပ်ရဲ့နောက်ကနေလိုက်ခဲ့ပါတယ်။သူတို့တွေတိတ်တောင်မသွားလိုက်ရပါဘူး။မြင်းမချောင်းကိုဖျက်လိုက်တာနဲ့တော်ဟုံးကြီးကစီးကျူပြီးတော့တိုက်ခတ်ကြတယ်။တိုက်ပွဲမှာအင်္ဂလိပ်တပ်ဖွဲ့လုံးကြီးပါကြာဆုံးကုန်တယ်။အဲ့ဒီတဲကပေါလာဆိုတဲ့စင်ကြီးကိုမောင်းပြီးတော့ရိတ်ခါလိုက်ဖို့တဲ့စောဖူးကျော်ကလည်းမြားမှန်ပြီးတော့ရေးတဲကြပြီးတိတ်ဆုံးသွားတယ်။စင်ကြီးဒီပုံမှာတင်ခဲ့တဲ့ရိတ်ခါတွေကိုပျောက်ကြားအဖွဲ့တွေကတင်းယူသွားတယ်။ကြံတဲ့စင်လေးကောင်နဲ့အဖွဲ့ကတော့ရွာကိုပြန်ရောက်သွားတယ်။နန်းမွေတယောက်ကတော့သူ့ရဲ့လင်စောဖူးကျော်နဲ့စင်ကြီးပေါလာတို့ပြန်မလာတာကြောင့်စိတ်အပူလွန်ပြီးတော့ရွာနဲ့၃မိုင်လောက်ပဲဝေးတဲ့မြင့်မချောင်းရဲ့ဘေးကိုလင်းပြောက်ရှာဖို့ထွက်လာတယ်။တိုက်ပွဲဖြစ်တဲ့ရက်နဲ့နန်းမွေကြီးလိုက်သွားတဲ့ရက်က3ရက်လောက်ကြာသွားတယ်။ချောင်းထဲမှာကြာဆုံးခဲ့တဲ့အလောင်းတွေကလည်းရေနဲ့မျောပါကုန်ပြီလေ။အင်္ဂလိပ်ရဲ့အလောင်းတွေကိုပျောက်ကြားအဖွဲ့တွေကလက်ဆဖြောက်ဖို့မီးရှို့သွားတာကြောင့်နန်းမွေကြီးတယောက်ချောင်းမေးကိုရောက်သွားတော့ဘာအလောင်းမှမတွေ့ရတော့ဘူး။စော်ဖူးကျော်ရဲ့အလောင်းကိုလည်းမတွေ့၊ဒဏ်ရာရနေလားလည်းမသိ။ပေါ့လှဆိုတဲ့စင်ကြီးကိုလည်းရှာလို့မတွေ့ဘူး။ချောင်းပေးတစ်လျှောက်မှာတရေမကြောက်၊မွေမကြောက်နဲ့လင်ဖြစ်သူရဲ့နာမည်ကိုခေါ်ရင်းရှေ့ကိုပဲဆက်ပြီးတော့သွားနေတယ်။အဲ့ဒီအချိန်မှာပဲမနီမဝေးရွာတွေကနေမုတ်ဆိုးတစုကတောထဲကိုရောက်နေတယ်။အဲ့ဒီမုတ်ဆိုးတွေကတားကောင်တွေ့ရင်တတ်မယ်၊ခကြီးသွားတွေ့ရင်ဓမြတိုက်မယ်။တောနယ်ဘက်မှာကအုတ်ချုပ်ရည်အလံဝေးတလူဖြစ်နေတာကြောင့်တောကြောင်တွေကလည်းနေရာအနှံ့တောင်းချမ်းနေတယ်။ယောက်ျားကြီးစောဖူးကျော်နင်အသက်ရှင်နေလား။ပေါ့လှကြီးပေါ့လှ။နန်းမူကြီးကတောထဲမှာတဏီကုံလက်ပတ်အော်ခေါ်ရင်းနဲ့မှောင်တော့မှာဖြစ်တာကြောင့်ရွာကိုပြန်ဖို့ချောင်းဘက်ကိုပြန်ဆင်းလာတယ်။ဟာဟဲ့ကောင်ဒီဟိုမှာကောင်းမချောချောလေးတယောက်ဟိဟိဟုတ်လားကွာဟဲ့နင်းတယောက်ထဲလားဟိုနင်းတို့တွေကဘသူတွေလဲငါတို့ကမုတ်ဆိုးတွေတော်ထဲမှာနင်းတယောက်ထဲလားနင်းမှာရောအဖော်ပါလားပါတယ်ပါတယ်အခုအဖော်ကွဲလို့ခေါ်နေတာဗောဒါဆိုရင်ဘာမှမဘူးနဲ့ငါတို့ရှိတယ်လေငါတို့ကနင်းအဖော်လုတ်ပြီမှာဗောအဲ့ဒီလိုပြောနေတော့မှပဲတောထဲကနေတရှိကင်ထားသူတွေလေးနဲ့များကင်ထားသူတွေထပ်ပြီးတော့ထွက်လာပါတယ်သူတို့ကအလုံးပေါင်း၁၀ယောက်ပါဟာငါတို့ကတော့တားကောင်မတွေ့ပဲသူ့ရောင်မဲလေးနဲ့လာတွေ့နေတယ်ဟိသူတို့တွေကတယောက်ပြီးတယောက်နန်းမူကြီးကိုကင်ဆွဲကြပါတယ်နန်းမူကြီးကလည်းချောင်းထဲဆင်းပြဖို့အပြင်နောက်ကဖမ်းဆွဲပြီးတော့မြေပေါ်လှည့်ပြီးတယောက်ပြီးတယောက်အသုံးတော်ခံကြတယ်နန်းမူကြီးကသူ့အပေါ်ကနေစီးမိုးထားတဲ့အရင်ကောင်ရဲ့မျက်နှာကိုလက်သေးနဲ့ဆွဲကုတ်ချလိုက်ပါတယ်လက်သေးနဲ့အကုတ်ခံလိုက်ရတဲ့မုတ်ဆိုးကသူ့မှာပါလာတဲ့ဓာတ်နဲ့နန်းမူကြီးကိုအချက်ပေါင်းများစွာထိုးဆိုင်လိုက်တယ်။ဟာဟဲ့ကောင်မင်းတကူကောင်းသမားပဲဒါဘာလုပ်တာလဲ။ငါမျက်နှာကိုဆွဲကုတ်လိုက်တာမင်းမတွေ့ဘူးလား။ อ้ามาตีบุกว่าเมย์อะไรลงมาเล่าเต็มูบาเล่เมย์งามจีเน่พูล่ะมูซูเดซูกาแนมูเอโกตับเจเดกิซานเน่สกามยาบีโรน่าวซูมาโรทูเจบีพิจารณาโกพิชินจาเร่มาจีมันเน่เปียวเร่มูซูโกแนมูเอโกตัดไลเดมูซูกาด้าเน่ทูบีโรตัดไลเดฮ่าเฮ้เฮ้เมนูกองนี่กว่าเมย์มาเดียวด้วยเน่เชิญเชิญตัดจาโรมลูล่ะอาลงเม่โตจาโรกว่าเดียวก็โอเฮตรีบีมาเวยันบวยก็เยอะตัวเร่အဲ့ဒီကောင်မငါ့ကိုရမ်းမရှာလဲနောက်တစ်ယောက်ကိုရမ်းရှာမှာပဲအခုလို့တက်ပြစ်လိုက်တော့အေးရော်လေကွာဒီကောင်မနဲ့ကြောက်ခဲကိုငါတို့ဘာလုပ်ကြမလဲထားခဲလိုက်ကွာကြားစားသွားလိမ့်မယ်အဲ့ဒီလူပြောဆိုပြီးရနဲ့ကြံတဲ့မုတ်ဆိုးကိုယောက်လဲချောင်းယိုးအတိုင်းပဲထွက်သွားကြပါတယ်အဲ့ဒီအဖြစ်ပြက်တွေဖြစ်ပွားပြီးတော့မြင့်မချောင်းမေးကကြေကွဲဝယ်ရာနမ်းမှုရေးနဲ့စောဖူးချော်ရဲစင်ကြီးပေါလာတို့အကြောင်းရဲကမင်းမပြောက်ပြောက်ဖြစ်သွားပါတယ်နှစ်တွေကအလီလီပြောင်းခဲ့တယ်เซซูเน่5ซูอธิโกဖြတ်ချော်ရောက်ရှိခဲ့ပါပြီအဲ့ဒီမြင့်မချောင်းပေးကတောကြီးထဲမှာတမန်ကြားတကောင်နဲ့တောစင်ရန်ကြီးတကောင်ကိုတောလိုက်ထွက်တဲ့မုတ်ဆိုးတွေကတွေးကြတယ်လို့ဆိုကြတယ်မုတ်ဆိုးတွေကကြားနဲ့ရင်ဆိုင်တိုးတဲ့အခါမှာကြားကိုရံမပြူဝဲရှောင်ကွင်းသွားရင်ကြားကလည်းရံမပြူဝဲနဲ့ပြန်ပြီးရှောင်ကွင်းသွားတယ်လို့သတင်းကြီးနေတယ်ကြားကိုတွေးတဲ့အနားမှာစင်ကြီးကိုလည်းတွေးရတယ်လို့ကြားကိုမတွေးရင်တော့အမျိုးသမီးတယောက်ကိုတွေးရတယ်လို့ပြောကြတယ်လူလာကြလာစင်လာဆိုတာဘသူမှတော့အတိအကျမပြောနိုင်ပါဘူးဒါပေမဲ့စင်ကြီးကတော့ရင်တယ်လို့ပြောကြတယ်ဘာဖြစ်လို့လဲဆိုတော့စင်ကြီးရဲ့ကြောက်ကုန်းမမကပစ္စည်းတင်ဖို့လူစည်းဖို့ပကတိပါနေလို့ပါမုတ်ဆိုးတို့ကတော်ရဲဝင်လာရင်ကြားကနောက်ကနေပတ်လိုက်တယ်လူတွေရဲ့အနီးကိုတော့မလာပါဘူးဘေးကသွားတယ်နောက်ကလိုက်တယ်ဘသူကမှလည်းကိုက်ဖြတ်စားတော့တာမရှိပါဘူးအဲ့ဒီလူအပြုတ်မှုတွေကြောင့်ကြားဝိညာဉ်ကြားတရေစင်တရေလို့ဆိုကြတယ်တခါတလေမှာတော့သူတို့ရဲ့ရှေ့မှာပဲပျောက်သွားတတ်တယ်လို့သူတို့ရဲ့ရှေ့မှာပဲပြန်ပေါ်လာတတ်တယ်လို့ပြောကြတယ်။ကြာလာတော့ကြားကိုမြင်လဲမကြောက်ဖဲနဲ့ပတ်ပြီးတော့ရှောင်ကြတယ်။အဲ့ဒီလူမျိုးကြားကြီးကိုဘယ်သူမှအနေနဲ့မပြူပဲတောလိုက်ထွက်ခဲ့ကြတာမှာတော့တရက်မှာမုတ်ဆိုးကြီးတိမ့်ထွန်းပါတဲ့မုတ်ဆိုး၅ယောက်အဖွဲ့ကကြားကြီးနဲ့ရင်ဆိုင်တိုးပါတယ်။ဒီတစ်ခေါက်မှာတော့ကြားကြီးရဲ့ပြုတ်မှုကထူးဆန်းနေတယ်။သူတို့မုတ်ဆိုးအဖွဲ့ကိုအလွတ်မပေးပဲလှည့်ပတ်ပြီးတော့ချောင်းတယ်။လှည့်ပတ်ပြီးတော့ဟိမ့်ဟောက်ပါတယ်။ဟေးတတိထားဟေးကြာကြီးကငါတို့ကိုရံမမလို့လားမသိဘူးကလက်နဲ့တည်းလဲအစင်းသိမ့်ပြင်တာမုတ်ဆူကြီးတိမ့်ထွန်းရဲ့အဖွဲမှာရံတို့တနက်နှစ်လက်လေးနဲ့များတွေပါပါတယ်အားလုံးကကြာကြီးရှိတဲ့စီကိုဝိုင်းပြီးတော့ချိန်ထားကြတယ်ကြာကြီးကလည်းရှောင်းဖဲမသွားဘဲနဲ့သူတို့၅ယောက်ကိုရံပြုတ်ဖို့အသင့်အနေထားနဲ့ရှိနေပါတယ်အဲ့ဒီအချိန်မှာပဲသူတို့နဲ့မနီမဝေးစီကနေစင်အော်တန်ကြားလိုက်ရပြီးတော့စင်ကြီးတကောင်ကတက်ကိုင်းနေကိုနှမောင်းနဲ့ဆွဲချုပ်ပြီးသူတို့စီကိုတက်တက်ဝင်လာတယ်ဟာစင်ကြီးဟေးကြားနဲ့တို့ပြီဆိုစင်ကလည်းပေါ်လာပြီစင်ကြီးကိုတနက်နဲ့ပြစ်ပြီးခြောက်လန့်ပေမဲ့စင်ကြီးကရက်တက်မသွားပဲနှမောင်းကြီးကိုမြောက်ပြီးတော့သူတို့စီကိုဝင်လာတယ်စင်အန်ရဲ့ကြားအန်ရဲ့နှစ်ခုကြားမှာမုတ်ဆိုးကြီးတိမ့်ထွန်းလဲဘာလို့ရမှန်းမသိဖြစ်နေပါတယ်ဟဲ့ကောင်ဒီရက်မနေနဲ့နောက်လှည့်ပြီးပြီးတော့ကြားကြောင်မသိပဲစင်နှင်းလို့တေကုန်လိမ့်မယ်အဲ့ဒီအချိန်မှာပဲကြားကြီးကမုတ်ဆိုးကြီးတိမ့်ထွန်းရဲ့သားကိုကိုက်ချီပြီးတော့နောက်ကျွန်းပြစ်ပြီးတောထဲကိုဝင်သွားပါတယ်ဟာဦးကြီးရဲ့သားကိုကြားချီသွားပြီကောင်းဆန်ရကန်ဆိုးလိုက်တာငါသားကိုကြားချီသွားပြီပြောတော့လူမကြိုက်တဲ့ကြားဆိုငါဒီကြားကိုတတ်ပြီးမှရွာကိုပြန်မယ်သူတို့တွေလည်းကြားရဲ့နောက်ကိုလိုက်ခဲ့ကြတယ်တော်တော်လန်းလန်းမှာတော့အသက်ပြောက်နေတဲ့ကောင်းဆန်ကိုတွေးလိုက်ပါတယ်အနီးနားမှာတော့ကြားကိုမတွေ့ရဘူးလူကိုကြိုက်ဖက်မစားဘဲနဲ့အသေးကောင်အတိုင်းပဲထားခဲ့တယ်ကဲဘယ်လိုလုပ်ကြမလဲရွာပြန်တဲသွားမလားငါသားကိုငါကိုယ်တိုင်ပဲရွာပြန်တဲမယ်ကြားစားဖို့တော့ဒီတော့ထဲမှာမထားခဲ့နိုင်ဘူးဒီလိုနဲ့ပဲမုတ်ဆိုးကြီးတိမ့်ထွန်းတဲ့အဖွဲလဲကောင်းဆန်ကိုရွာကိုပြန်သေးလာပါတယ်။သူတို့ရဲ့နောက်ခက်လန်းလန်းမှာတော့ကြားကြီးကလိုက်ပါလာပါတယ်။ကြားပါလာတဲ့ဟေ့သတိထားအနာကက်လာတာနဲ့ရှိတဲ့လက်နက်နဲ့အသေးသားဝိုင်းပစ်ကြ။သူတို့ချိန်မောင်းပြောဆိုပြီးသွားပြင်မဲ့ကြားကြီးကတော့အနာကိုကတ်မလာပဲခက်လန်းလန်းကနေရွာဆက်အထိပါလာပါတယ်။မှောင်လူမှောင်ခင်ချိန်မှာတော့ရွာကိုရောက်ကြတယ်။အလောင်းကိုရွာပြန်မှာပဲဆင်ထိုးပြီးတော့စောင့်ကြပါတယ်။မုတ်ဆိုးတစုနဲ့လူကြီးတွေကဝိုင်းဖွဲ့ပြီးတော့အလောင်းကိုစောင့်ကြတယ်။မေးချင်အောင်ဆိုပြီးအရဲအဝတောက်ဖို့လဲစီစဉ်ပေးထားပါတယ်ညတကောင်ကျော်အချိန်ကိုရောက်တာနဲ့ကြားဟင်းတန်တွေကိုဇက်တိုက်ကြရပြီးကြားကြီးကလည်းအနီးပတ်လည်မှာလှည့်ပတ်ပြီးတော့ချောင်းနေပါတယ်အလောင်းကိုစောင့်နေကြတဲ့လူကြီးလူငယ်တွေကြောက်လန့်ပြီးတော့ရွာထဲကိုဝင်ပြေးကြတယ်အဲ့ဒီအချိန်မှာကြားကြီးကအလောင်းကိုကိုက်ချီပြီးတော့တောထဲကိုဝင်သွားပါတယ်တောဆက်မှာပဲကိုက်ဖက်စားတောက်ပြီးတော့တောထဲကိုဝင်ရောက်ပျောက်ကွယ်သွားတယ်နောက်နေ့မနက်မိုးလင်းမှတစားစီဖြစ်နေတဲ့အလောင်းကိုကောက်ယူပြီးအားချင်းပဲတကြိုလိုက်ကြတော့တယ်ကောင်းဆန်တယောက်ကြားကြိုက်ခံလိုက်ရပြီးတဲ့နောက်ပိုင်းမှာတော့ကြားကြီးရဲ့သတင်းကလည်းပျောက်သွားသလိုကြားကြိုက်ခံရတဲ့သတင်းကလည်းထပ်ပြီးတော့ဖြစ်မလာပါဘူး။ အဲ့ဒီကနေအချိန်လေးပြောင်းလဲပြီးတော့နှစ်တီအလီလီရွေလျားလာတာတရားကျော်တက်တန်းကိုရောက်ရှိခဲ့ပြီးကြားဝိညာဉ်တရင်နဲ့စင်ဝိညာဉ်တရေတို့ရဲ့တရင်တွေကပျောက်နေရကနေမကြတဲ့အချိန်ပိုင်းခြားတွင်းမှာပဲအလွန်ကြီးမားတဲ့ကြားကြီးတစ်ကောင်နဲ့ဆင်ကြီးတစ်ကောင်ကိုလူတွေမုတ်ဆိုးတွေကမကြမကြမြင်ကြရတယ်ဆိုတဲ့တရင်ကပြန်ပြီးထွက်လာတယ်။အဖိုးကြီးရဲ့လက်ထက်ကနေတားလက်ထက်အခုမြီးကြီးရဲ့လက်ထက်အထိနှစ်တီပြောင်းလာခဲ့ပေမဲ့မပြောင်းခဲ့တာတော့ကြားဝိညာဉ်တရေနဲ့စင်ဝိညာဉ်တရေတွေပါခေဆဆမေးမေးပြပြရှိခဲ့ရာကနေအခုကာလမှာတော့အသည့်အဆန်ပြန်ဖြစ်လာတယ်အဲ့ဒါပဲမောင်ကျော်တက်ကြီးဦးလေးလည်းဘကိုးရုံမတောင်ကြီးကရွာတရွာမှရောက်တုံကြားခဲ့ရတာအဲ့ဒီဝိညာဉ်ဇလန်းကဘယ်အခါမှပြီးမလဲဆိုတာတော့ကြုံလဲမသိဘူးဟိရုံမတောင်ကြီးကပေါ့ပင်ကုန်းရွာတတ်တော်ရှိဆရာတော်ကြီးကတော့အဲ့ဒီကြားနေစဉ်ကအတိတ်ရန်ကြွေးရှိတဲ့သူတွေကိုဂလစားချီမလို့ရှာနေတာလို့မိန့်ခဲ့ဘူးတယ်ရန်ကြွေးရှိတဲ့လူကိုတွေ့ရင်အသေးတက်ပြန်မှာပဲတဲ့အတိတ်ရန်ကြွေးရန်စားမရှိတဲ့သူတွေကိုတော့ရန်ပြုတ်မှမဟုတ်ဘူးလို့မိန့်ကြဘူးလေဆရာတော်ကြီးမိန့်ဆိုတဲ့အတိုင်းပဲနှစ်များစွာကလေးကကြားကြီးကိုတွေးကြရပြီးတော့မုတ်ဆိုးကြီးရဲ့သားတစ်ယောက်ပဲကြားကြိုက်လို့သိခဲ့ရတယ်အဲ့ဒီမုတ်ဆိုးကြီးရဲ့သားနဲ့ကြားကြီးကရန်ကြွေးရန်စားရှိလို့ဖြစ်လိမ့်မယ်ဒါနဲ့အဲ့ဒါကရောဘလောက်ကြာပြီလဲဗျမုတ်ဆိုးကြီးရဲ့သားအကြိုက်ခံရတာတော့နှစ်30လောက်ရှိသွားပြီကွာမုတ်ဆိုးကြီးတော်မှအခုချိန်ဆိုရင်ရှိချင်မှရှိတော့မယ်ကွာအခုဦးလေးတို့ကဘာဖြစ်လို့ဒီကြောင်ပြောနေကြတာလဲဦးလေးကပြီးခဲ့တဲ့အပတ်ကရိုးမတောင်ကြီးမှာရှိတဲ့ပေါ့ပင်ကုန်းရွာကိုရောက်ခဲ့တယ်အခုတောင်ကြီးတိုးထဲမှာကြားကြီးနဲ့ဆင်ကြီးကိုတွေးလိုက်ပြောက်လိုက်ခက်ဆိတ်ဆိတ်ကြုံကြရတယ်တဲ့ပြီးတော့ပေါ့ပင်ကုန်းရွာနဲ့မဝေးတဲ့ဖွဲ့ကြီးကုန်းရွာရဲ့ဝင်းကျင်မှာကြားချီရာတွေဆင်ချီရာတွေတွေ့တယ်ဆိုပြီးတော့ပြောကြတာနဲ့ဦးလေးကရွာကိုခက်မြက်မြက်ပဲပြန်လာတာဒါဆိုရင်ဦးလေးတို့ပြောတဲ့အတိုင်းဆိုနှစ်တရာကျော်ကလေးကဒီကြားနဲ့ဆင်ကြီးရဲ့ရန်သူကိုရှာလို့မတွေ့သေးဘူးလို့ဆိုရမှာပေါ့အခုရွာရီနီးကိုကက်လာတယ်ဆိုတော့ဒီရွာရီမှာသူတို့ရှာနေတဲ့လူတွေကရှိနေတာပဲလीဦးလေးတို့ဒီဘက်ပိုင်းကရွာရီမှာမရှိပါစေနဲ့လို့ပဲစူတောင်းရမှာပဲဦးလေးပြောတဲ့ဇလန်းတွေကနမ်းမူကြီးကကြားဖြစ်သွားတာလားဒါမှမဟုတ်သူ့ယောက်ျားစောဖိုးကျော်ကပဲကြားဖြစ်သွားတာလားအဲ့ဒီနှစ်ယောက်နဲ့တော့ပတ်ကိုပတ်သက်ရမယ်အဖေအဖေအဲ့ဒီအချိန်မှာပဲအိမ်ရှိကနေအသက်30လောက်ရှိတဲ့မျိုးသမီးတစ်ယောက်ကဦးလေးကြီးတစ်ယောက်ကိုလာပြီးခေါ်ပါတယ်ဟဲ့ဘာလဲထွေးခင်ထမင်းဟင်းကြက်ရင်လာခေါ်ဆိုလို့လာခေါ်တာလေထမင်းစားတော့မယ်ဩအေးစကားဖြတ်ပြီးတော့လာခဲ့မယ်ဦးလေးကြီးတယောက်ကဆရာကြီးဘိုးဆိုင်ကိုနှုတ်ဆက်ပြီးတော့အိမ်မော်ကဆင်းသွားတယ်လို့ကြံတဲ့ဦးလေးကြီးကလည်းဆရာကြီးကိုနှုတ်ဆက်ပြီးတော့သွားဖို့ပြင်နေပါတယ်ကိုဘရှင်အိမ်မှာထမင်းစားသွားပါလားဟာမစားတော့ပါဘူးဆရာကတော်ကြီးအခုတလောထမင်းဝါမရလို့စံပြုတ်တော့နေရတယ်ဗျဘလို့ဖြစ်လို့လဲအပေါ်သွားနှစ်ချောင်းနဲ့အောက်သွားတစ်ချောင်းကျွတ်တော့မလားမသိဘူးပြုလှုပ်နေတယ်ဟင်းဘက်ဝါမိရင်အတော်ကိုနားနေတာအဲ့ဒါကြောင့်ထမင်းပြော့ပဲဖြစ်ဖြစ်စံပြုတ်ပဲဖြစ်ဖြစ်တောက်နေရတယ်ကဲအားလုံးပဲပြန်ဦးမယ်ဗျာဦးလေးကြီးနှစ်ယောက်ကအိမ်မော်ကဆင်းသွားတော့အိမ်မှာဆရာကြီးနဲ့ကြောတိုက်တူပဲကြံခဲ့ပါတယ်ခဏနေရင်ငါတို့လည်းထမင်းစားမယ်မောင်ကျော်တိုက်ညနေနေမှပဲပြန်တော့ဟိဟုတ်ကဲ့ပါဆရာကြီးဆရာကြီးရဲ့မိသားစုက9ယောက်ရှိပါတယ်ဆရာကြီးမှာအိမ်အောင်ကြနေတဲ့တမီးနှစ်ယောက်သားတစ်ယောက်ရှိတယ်ဆရာကြီးရဲ့အိမ်မှာအိမ်အောင်တဲ့တမီးတစ်ယောက်နဲ့တမတ်တို့နဲ့အတူတူနေပါတယ်အခုတော့လေခွင်းထဲကိုရောက်နေကြလို့အိမ်မှာမရှိကြပါဘူးကြော်တိုက်ကဆရာကြီးရဲ့အိမ်ကိုရောက်တိုင်းထမင်းစားပြီးမှပြန်လေးရှိတယ်ဆရာကြီးကတော့ဒေါခင်လာကထမင်းမစားဘဲနဲ့ဘယ်တော့မှမပြန်ခိုင်းဘူးလေဆရာကြီးအဲ့ဒီကြားနဲ့ဆင်ကြီးကိုတော်ထဲမှာမနေနိုင်အောင်နှင်ထုတ်ပြစ်လို့မရဘူးလားဗျနှင်မဲဆိုရင်တော့အထက်ဆရာကြီးတွေရဲ့အမိန့်ကိုတောင်းခံပြီးတော့ဆိုင်ရပိုင်ရီနဲ့အဝေးကိုနှင်ရင်တော့ရတာပေါ့ကွ။ဒါပေမဲ့ကြားနဲ့ဆင်ကိုပဲတွေ့နေရတာ။သူတို့လူတွေတက်တယ်ဆိုတာကြားမှမကြားပဲ။မုတ်ဆိုးကြီးရဲ့သားကိုတက်တယ်ဆို။အဲ့ဒါကလည်းလွန်ခဲ့တဲ့နှစ်30လောက်ကဖြစ်ခဲ့တာကွ။အဲ့ဒီအချိန်ကသူတို့ရဲ့သားကိုတက်လို့နှိမ်နှင်းပြီပါဆိုရင်တော့ရတာပေါ့။ကာယကံရှင်တွေကလည်းဒီအနှစ်30အတွင်းမှာအသက်ထင်ရှားရှိတော့မှာမဟုတ်ဘူးလေ။အခုရွာရီရဲ့အနီးမှာတွေ့ရတဲ့ကြားကလူတွေကိုရံပြုတ်လာလို့လူတွေကလာပြီးနှိမ်နှင်းခိုင်းတဲ့တနေ့မှာတော့ဆရာကြီးတို့လည်းလက်ပိုက်ကြည့်နေလို့မဖြစ်ဘူးဟိ။သွားပြီးတော့နှင်ထုတ်ပေးရမှာပေါ့ကွာ။အဲ့ဒီနောက်မှာတော့ထမင်းဝိုင်းပြင်ပြီးတာကြောင့်စကားစာဖြတ်ပြီးဆရာကြီးနဲ့ကြော်တိုက်တို့ထမင်းထိုင်စားလိုက်ပါတယ်။ထမင်းစားပြီးတော့ရင်နွေးထိုင်တော့ကြတယ်။ခဏကြာတော့ဆရာကြီးကဂါရာမန္တန်နဲ့ရေးသားထားတဲ့စာရွက်တွေကိုကြော်တိုက်ကိုပေးပါတယ်။ကဲမောင်ကြော်တိုက်တကြီးတမောအိတ်ချင်လဲအိတ်မအိတ်ချင်လဲဒီဂါရာတွေကိုကြက်အလို့ရအောင်ဖတ်တာ။ဆရာကြီးတော့ခဏမိန်လိုက်အောင်မေကြော်တိုက်ကိုစာရွက်နှစ်ရွက်ပေးပြီးတော့ဆရာကြီးကဖျားခမ်းမှဖျားခင်းပြီးအိပ်ဖို့ပြင်းနေပါတယ်။ကြော်တိုက်လည်းမန်နန်ကိုပုတ်ကိုအခေါက်ခေါက်ခါခါဖတ်နေတယ်။ဖတ်နေရင်ကနေမျက်ကြောဆင်းလာတာကြောင့်ဆရာကြီးရဲ့ချီးရင်ဘက်မှာခေါင်းယူပြီးတော့အိပ်လိုက်ပါတယ်။ စီယာကြီးရဲ့အိမ်ကနေပြန်လာပြီးတပတ်ခန့်အကြာမှာတော့ကျော်တိုက်ရဲ့အိမ်ကိုအသက်40လောက်ရှိတဲ့လူနှစ်ယောက်နဲ့ကျော်တိုက်တို့လမ်းထဲကဒေါ်ထောင်နဲ့အတူဝင်လာပါတယ်။ငါတူကိုတွေးမှတွေးပါမလားလို့။ဩကျွန်တော်ဘယ်မှမသွားပါဘူးဒေါ်ထောင်ရဲ့။ဒီလိုကွယ်အတော်လာတဲ့ကိစ္စကဒီကကိုချစ်ဆန်နဲ့ကိုလားဆောင်တို့ရဲ့ရွာကကိစ္စပါ။ဩဟုတ်ကဲ့ကျွန်တော်ဘာအကူအညီပေးရမလဲပြောပါ။ဒီလိုကွယ်အခုဦးတို့ရဲ့ရွာထဲကိုကြားဝင်ဆွဲသွားတာ၃ယောက်ရှိနေပြီ။နောက်ပိုင်းရက်တွေလည်းကြားဝင်ကြိုက်အောင်မယ်ထင်လို့လာခဲ့တာပါ။ကြားနဲ့ကျွန်တော်တွေကဘာဆိုင်လို့လဲဗျ။ဩ၊ကြားကရိုးရိုးကြားဆိုရင်တော့တက်ဆိုင်ရအကြောင်းကြပြီးနှိမ့်နှင်းခိုင်းရမှာပေါ့။အခုကြားကကြားစစ်မဟုတ်ဘူးကွ။ကြားဝိညာဉ်ဝင်နေတဲ့တရေတကောင်ပဲ။သူကကိုဖျောက်လို့လည်းရတယ်။ဝိညာဉ်တရေနဲ့ဆိုင်လို့ဆရာတို့နှိမ့်နှင်းနိုင်မယ်ဆိုတာယုံကြည်ပြီးသတင်းစုံစမ်းပြီးတော့လာခဲ့တာပါ။ဦးလေးကမကြီးတော်ရွာကရွာလူကြီးဦးလာဆောင်ပါသူကတော့ဦးချစ်ဆန်နဲ့ဦးတို့ရွာကပါပဲ။ဩကျွန်တော်ဒီကြားရဲ့တရင်ကိုမကြခင်ရပ်ပိုင်းကမှကြားလိုက်သေးတယ်။ဘွက်ကြီးကုန်းနဲ့ပေါ့ပင်ကုန်းရွာဝင်းကျင်မှာကြားကိုတွေ့တယ်လို့တော့ပြောကြတယ်။ဟုတ်တယ်ဆရာလေးရဲ့အစပိုင်းတော့ကြားကအဲ့ဒီနေရွာကိုလှည့်ပတ်ပြီးတော့ချောင်းနေတာ။ဒါပေမဲ့အဲ့ဒီနေရွာကိုမဝင်ပဲမကြီးတော်ရွာတဲကိုဝင်ပြီးတော့တညတယောက်ဝင်ဆွဲသွားတယ်။ဟာအားလုံးတေးကုန်ပြီလားဗျ။ကြားဆွဲမှတော့တေးကုန်ပြီပေါ့ဆရာလေးရဲ့။အဲ့ဒါကြောင့်နောက်ထပ်လူမသက်ခင်ကြားတရေကိုနှိမ့်နှင်းပေးစီခြင်းပါတယ်ကျွန်တော်ကတော့ဒီလောက်ကြီးကျယ်တဲ့ကိစ္စကိုနိုင်နှင်းမယ်လို့မထင်ဘူးဗျကျွန်တော်ရဲ့ဆရာကြီးကတော့ဖြစ်နိုင်တယ်ဆရာကြီးစီကိုကျွန်တော်လိုက်ပို့ပေးမယ်ဒါနဲ့ဆရာကြီးကဘယ်မှာလဲကွဆရာကြီးကအေးရွာမှာနေတယ်ဗျအေးရွာကိုတော့ခြေချင်းလျှောက်ရင်တနားကြီးလောက်သွားရမယ်ဒီအတိုင်းဆိုရင်တော့မနှက်ဖြန်မှပဲရွာပြန်ပြတော့မယ်ထင်တယ်ဟိမထူးတော့ပါဘူးကျွန်တော်လိုက်လေဦးရုရဲ့ရွာကိုညာဘက်မှာပဲရောက်မှာပဲလေဦးတို့ကမနှက်အစောကလေးကလာခဲ့တာမတောင်းကိုမတွေ့လို့စောင့်နေတာလေအခုမှမတောင်းပြန်ရောက်လာလို့ဆရာလေးစီကိုထွက်လာတာအတော်ကလည်းဈေးတောင်းခေါင်းရွက်ပြီးတော့ရောင်းရသေးတဲ့မောင်ကျော်သားကြီးဒီအတိုင်းဆိုရင်တော့မတောင်းတို့အိမ်မှာအိပ်ပြီးမနှက်စောစောပဲဆရာလေးရဲ့ဆရာကြီးရှိတဲ့ရွာကိုသွားကြတာပေါ့ဟုတ်ကဲ့မနှက်6နာရီလောက်သွားကြမယ်လေဒါနဲ့ဒီရွာကိုဘာနဲ့လာခဲ့တာလဲလဲပါတယ်ဆရာလေးရဲ့လဲကိုတော့မတောင်းရဲ့အိမ်မှာထားခဲ့တယ်မတောင်းကဦးနဲ့မောင်နှမတဝင်းခွဲ့တော်တယ်ဒီရွာကဥဆန်ပေါ်နဲ့အိမ်အောင်ကြပြီးတော့ဒီရွာသူဖြစ်နေတာလေ။ဩဟုတ်ကဲ့ပါ။မနက်စောစောအတန်ပြုတ်လိုက်လေ။ကျွန်တော်အစင်းသင်းလောက်ထားမယ်။ဒီနေ့ညတညတော့ရွာမှာဘာမှမဖြစ်ပါစေနဲ့ဆူတောင်းရတော့မှာပဲဟိ။တရွာလုံးတော့သွေးသားမကင်းဘူးဆရာလေးရဲ့ဘသူမှမဖြစ်စေချင်ဘူး။ဆရာကြီးကဒီကိစ္စကိုဖြေရှင်းပေးနိုင်ပါရဲ့ဗျ။ဆရာကြီးစီကိုမနက်စောစောသူတို့အုပ်စုရောက်သွားတော့အထင်နဲ့အမြင်ကတခြားစီဖြစ်နေပါရဲ့။ဆရာကြီးကဒီကိစ္စကသူ့လိုက်ဆရာမလို့ဘူးလို့ပြောတယ်။မောင်ကျော်သားရဲ့ဒီကိစ္စကဆရာဝင်ပါနေစရာမလိုဘူးကွမင်းမရောပစ္စည်းအစုံပါရဲ့လားဟုတ်ကဲ့လိုရမယ်ရဆေးလွှဲယူခဲ့တယ်ဆရာကြီးအေးကွမင်းမမဖဲဝါတယောက်လုံးရှိနေတာပဲမဖဲဝါကဒီကိစ္စကိုဖြေရှင်းပေးလိုက်မယ်ဟိုရွာရောက်ရင်တော့မဖဲဝါကိုပင့်ဖို့သာလုပ်ပြီးတော့ဟိဟုတ်ကဲ့ဆရာကြီးဒါဆိုရင်ကျွန်တော်လိုက်သွားလိုက်ပါမယ်အေးအေးကိစ္စအလုံးအဆင်ပြေပြေဖြစ်ပါစေကွာကျော်တိုက်လဲဆရာကြီးကိုရှင်ခိုးပြီးတော့လာခေါ်တဲ့သူတွေနဲ့လှဲပေါ်တက်ပြီးလိုက်ခဲ့ပါတယ်။ကြားတဲ့အတိုင်းပဲပြုဆရာကြီးကကျွန်တော်ကိုတောင်းဝင်ပြီးလိုက်တာပဲဗျ။ဒါနဲ့လမ်းသွားရင်ဦးရွာကအဖြစ်ပြက်ကိုပြောပြပါလား။လှဲနောက်မှာထိုင်ပြီးပါလာတဲ့ရွာလူကြီးဦးလာဆောင်ကိုသူတို့ရွာကအဖြစ်ပြက်တွေကိုမေးလိုက်ပါတယ်။အရင်ကတော့ဘွက်ကြီးကုန်းရွာဘက်မှာကြားချီရာတွေစင်ချီရာတွေတွေ့တော့အဲ့ဒီရွာကလူတွေရောအနီးနားရွာကလူတွေရောညနေဆောင်းတာနဲ့အိမ်ထဲကအိမ်ပြေမထွက်ရတော့ဘူးကွ။ဒါပေမဲ့ဘွက်ကြီးကုန်းရွာမှာဘာမှမဖြစ်ဘဲနဲ့ဦးလေးတို့ရွာမှာကြားချီရလည်းမမြင်ရ၊စင်ချီရလည်းမမြင်ရပဲလူတွေကတယောက်ပြီးတယောက်ကြားဝင်ဆွဲတာခံလိုက်ရတယ်။တခုတော့ထူးဆန်းတာရှိတယ်ကွ။မနက်မိုးလင်းတာနဲ့ရှင်းနိုင်လောက်ဆိုရင်ဦးတို့ရွာထဲကိုမျက်နှာစိမ်းအမျိုးသမီးတယောက်ဈေးလာရောက်နေ။သူ့ရဲ့အသက်က25နှစ်လောက်ပဲရှိလိမ့်မယ်။သူ့တောင်းထဲမှာမြစ်တွေ၊ဖလန်တောင်ဝေးတွေ၊ဇရစ်ရိုးတွေ၊ဂုံမင်းတွေနဲ့မုံလာဘူးတွေပါလာတယ်။ရွာထဲကိုလှည့်ရောက်ပြီးကုံသွားတော့ဦးဆန်မြန်ရဲ့အိမ်မှာရေငတ်လို့ရေတစ်ခွက်လောက်တိုက်ပါဆိုပြီးရေတောင်းတော့သေးတယ်။အိမ်ရှင်တွေကအမျိုးသမီးကိုဆက်စုမေးမြန်းပြီးတော့ရေတိုက်တာပေါ့ကွာ။သူကတောင်းချီရွာတရွာကတောတက်ပြီးရတဲ့ကုံစိမ်းတွေကိုရှောက်ရောင်နေတာလို့ပြောပြီးတော့ပြန်ထွက်သွားတယ်။အဲ့ဒီနေ့ညမှာပဲဦးဆန်မြန်ရဲ့အိမ်ကိုကြားဝင်လာပြီးတော့ဦးဆန်မြန်ကိုခြိသွားတာပဲဟိ။ရွာထဲကိုကြားဝင်လာတာဘသူမှမသိကြဘူးကွာ။အိမ်မော်တက်ပြီးကြားဆွဲမှပဲသိကြတာ။ဘသူမှလည်းမလိုက်ရဲဘူးလေကွာ။ဒီလိုနဲ့ပဲနောက်နေ့မနက်ပိုင်းမှာတော့အဲ့ဒီဈေးတယ်အမျိုးသမီးကမှုတွေ၊ကစွန်ရွက်တွေ၊ဗဒက်စာတွေ၊ကင်မွန်းချင်ရွက်တွေနဲ့ရွာထဲကိုလာရောက်ပြန်တယ်။သူ့မှာပါသမျှကုံစိမ်းကဟင်းချက်စရာတွေဆိုတော့လူတွေကလည်းတိမ်ပြီးတိမ်ဝဲကြတာပေါ့ကွာ။သူ့ပစ္စည်းကုံသွားတော့ဈေးရောင်းတာမောလို့ဆိုပြီးဦးထွန်းဆိုင်ရဲ့အိမ်မှာခဏဝင်ထိုင်နေကွာ အဲ့ဒီနောက်မှာတော့ရေတောင်းတော့ပြီးပြန်သွားတယ်အဲ့ဒီညမှာပဲဦးထွန်းဆိုင်ကိုပဲကြားကဝင်ဆွဲသွားတာဟိရွာကလူတွေကလည်းရိုးသားပွင့်လင်းနေမို့လားကွာတဏီတမျိုးမယိုးအောင်ဟင်းချက်စရာတွေလာရောက်တော့ဝဲကြတာပေါ့ကွာဒါပေမဲ့အဲ့ဒီမိမဈေးလာရောက်ပြီးရေတောင်းတော့တဲ့အိမ်တိုင်းကြားဆွဲခံရတာနည်းနည်းတော့မတင်ငါဖြစ်လာတယ်ဒီမိမကတရေမလားကြားရဲ့အရှင်သခင်မလားဆိုပြီးတော့ပူပန်စိတ်တွေဝင်လာတယ်သူကဈေးလှည့်ပတ်ရောက်ပြီးပြန်မယ်လို့တော့ဦးလေးစိုးမောင်တို့အိမ်ကိုဝင်ပြီးရေတောင်းတော့တယ်ရီတော့ပြီးပြန်ထွက်သွားတာနဲ့ကိုတန်းနဲ့ဦးလေးတို့နှစ်ယောက်လည်းနောက်ကနေမတိမတာလိုက်ချောင်းနေရွာပြင်ခလန်းလန်းကိုရောက်တော့လူပြစ်ကနေပျောက်သွားတော့တာပဲဟိဗျာကြားဖြစ်သွားတာလားဗျမဟုတ်ဘူးကွကြားလည်းမဖြစ်ဘူးလုံးဝကိုပျောက်သွားတာသူ့ပုံရအောင်လဲတစ်ပင်ဆိုလို့ကြီးကြီးမားမားမရှိဘူးလေဟာဒါဆိုရင်တော့အဲ့ဒီအမျိုးသမီးနဲ့ကြားနေကဆက်ဆက်မှုရှိနိုင်တယ်ဗျဦးလေးတို့ရွာကထွက်လာတဲ့အချိန်ဆိုရင်လူသုံးယောက်သေးပြီမင်းညားကလည်းဘသူများကြားဆွဲခံရသေးလဲမသိပါဘူးကွာရွာကိုရောက်ရောက်ချင်းစုံစမ်းကြည့်တော့ညားကကြားဝင်ဆွဲတာမခံရဘူးလို့သတင်းကောင်းကြားရပါတယ်မကြီးရောရွာအင်ကြီးကတရားတော်မပြည့်ပါဘူးရွာလန်းကလည်းနှစ်လန်းပဲရှိတယ်အဲ့ဒီလန်းတွေကိုမျက်နှာချင်းဆိုင်ဆောက်ထားတဲ့အိမ်လေးတန်းပဲရှိတာကိုတွေ့ရပါတယ်ခြံတွေကကျဲတာကြောင့်ရွာကရှိတဲ့နာထက်ပိုပြီးတော့ကျဲနေတယ်ရွာလူကြီးဦးလာဆောင်ကသူ့ရဲ့အိမ်ကိုကြောတိုက်ကိုခေါ်သွားတယ်ခဏလောက်နားပြီတာနဲ့ထမင်းကျွေးတာကြောင့်ရွာလူကြီးဦးလာဆောင်နဲ့အတူဦးချစ်ဆန်နဲ့ကျော်တိုက်တို့သုံးယောက်လည်းထမင်းစားကြပါတယ်။ကြက်သားကိုဘူသီးရီတော့ချက်ထားတာကြောင့်စားလို့ထမင်းမိန်ပါတယ်။ထမင်းစားပြီးခဏနေတော့ကျော်တိုက်ကဦးလာဆောင်ကိုပြောတယ်။ဦးလူရွာကတင်းချိုင်းကဘယ်နားမှလဲဗျ။ဦးလေးတို့လမ်းမောင်းဝင်လာတော့ကញင်မင်းကြီးကိုတွေ့တယ်မလား။အဲ့ဒီကញင်မင်းကြီးရဲ့ဟိုဘက်အချမ်းမှာရွာတင်းချိုင်းရှိတယ်။ဩဟုတ်ပြီ။တင်းချိုင်းကိုကြည့်လာတာမတွေ့လို့ရွာနောက်ဖက်မှာရှိတယ်ထင်တာဗျ။တင်းချိုင်းကဘာလုပ်ဖို့လဲကွ။ကိစ္စရှိလို့လားဆရာလေးညကြရင်အဲ့ဒီတင်ကြိုင်းကိုဒီရွာကလူသုံးလေးယောက်နဲ့သွားကြမယ်အခုဦးလေးတို့ကကြက်တကောင်ကိုဟင်းချက်ပေးပါပြီးတော့ဆန်ချောင်းလုံးနဲ့ထမင်းချက်ပေးပါည9နာရီလောက်ရရင်အဆင်ပြေတယ်အဲ့ဒီထမင်းနဲ့ဟင်းကဘာလုပ်ဖို့လဲဆရာလေးရဲ့ည7နာရီထိုးတာနဲ့ထမင်းနဲ့ဟင်းနဲ့ယူပြီးတော့တင်ကြိုင်းနဲ့ကိုသွားကြမယ်မဖဲဝါကိုပင့်ကျွေးမွေးပြီးတော့ရွာကလူတွေကိစ္စကိုမေးရမယ်လေဗျာပြီးတော့ဒီရွာမှာနှောင်းဝင်တယ်ရှိလားဦးလေးရဲ့ဩနဂရော်ဒေါ်ကြီးဘုံတော်ရှိတယ်ကွနဂရော်နဲ့နှဲ့ဝင်တယ်အတူတူပါပဲဗျာအခုသွားခေါ်ပြီးပါလားဗျညဘက်မဖဲဝါကိုပင့်တဲ့အခါမှာနဂရော်မပါရင်ဘာမှမဖြစ်ဘူးသူကအဓိကကြတယ်အေးဒါဆိုရင်ဦးရဲ့သားကိုလွတ်ပြီးတော့ခေါ်ခိုင်းလိုက်မယ်ဦးလာဆောင်ကသူ့ရဲ့သားကိုနဂရော်ဒေါ်ကြီးဘုံကိုသွားခေါ်ဖို့လွတ်လိုက်ပါတယ်15မိနစ်လောက်ကြာတော့ဒေါ်ကြီးဘုံလည်းရောက်လာတယ်ဟဲ့လှဆောင်ငါ့ကိုခေါ်ခိုင်းနေစို့ဟုတ်တယ်အမအေးဘုံကြီးအိမ်မော်ကိုတက်ပါအောင်ဗျဒေါ်အေးဘုံကရွာလူကြီးဦးလာဆောင်တဲ့ကြီးဘုံရပါတယ်ဒီလိုအမကြီးဒီရွာကိုကြားဝင်ပြီးလူဆွဲစားနေတဲ့ကိစ္စကိုသိရအောင်နဲ့နောက်ထပ်မဖြစ်ရအောင်ဒီဆရာလေးကမဖဲဝါကိုပင့်ပြီးကူညီတောင်းမယ်လို့ပြောနေတယ်ဟဲ့အဲ့ဒါငါကဘာလုပ်ပေးရမှာလဲကြော်တိုက်ကဒေါ်အေးဘုံနားလဲဖို့ဝင်ပြီးတော့ရှင်းပြပါတယ်ဒီလိုပါဒေါ်လေးရဲ့မဖဲဝါကဒီတိုင်းခေါ်လို့မရပါဘူးအစားအသောက်ကျွေးမွေးပြီးတော့ပင့်ရတယ်သူရောက်လာရင်လေဂျားကန်လူမှာဝင်ပုတ်ကပ်ပြီးတော့ဘာလုပ်ကန်ရမယ်ဆိုတာကိုညွှန်ကြားပါရစေ။အဲ့ဒီတော့ငါကဂျားကန်လူလုပ်ပေးရမယ်ပေါ့ဟုတ်လား။ဟုတ်ပါတယ်။ကျွန်တော်ပင့်လိုက်လို့ကြွလာတာနဲ့ဒေါ်လေးစီမှာဝင်ပုတ်ပြီးဒီရွာမှာကြုံတွေ့နေရတဲ့ကြားစုအနေရကိုကူညီဖြည့်ရှင်းပေးပါလိမ့်မယ်။ဟဲ့ဒါနဲ့ငါမပါရင်ရောမရဘူးလား။ဒေါ်လေးမပါရင်မဖဲဝါကဘလို့ဝင်ပြောမလဲဗျ။ဒေါ်လေးတို့ရွာရဲ့ကိစ္စဒေါ်လေးကအဓိကကြားနေတယ်။အဲ့ဒါမှဒုက္ခအကြီးကြီးစိုက်တာပဲဟိ။ဘာဒုက္ခဆိုင်တာလဲအမရဲ့ဟဲ့လှဆောင်ငါကနတ်ဝင်တဲ့တာလောက်တာဟိတရေကြောက်တတ်တယ်ဟဲ့တင်းကြိုင်းနဲ့ကိုသွားကြမှာဆိုတော့မဖဲဝါမဝင်ခင်ငါကြောက်တူးတုံနေတာနဲ့အလွယ်လွယ်ချော်ချော်ဖြစ်တော့မှာပဲဟဲ့ငါကလူသေးရှိတဲ့အိမ်ဆိုရင်တော့ဝေးဝေးကနေပတ်လျှောက်တာတင်းကြိုင်းနဲ့သွားရင်တော့ကျွန်တော်နဲ့အတူတူဦးလှဆောင်ရဲ့ဦးချစ်ဆန်ရဲ့နောက်ထပ်တရေမကြောက်တဲ့နှစ်ယောက်လောက်လည်းပါအောင်မှာပါဗျဩအေးပြီးတာပဲလူများများပါမယ်ဆိုရင်တော့အတော်လေးလိုက်ပါမယ်အမအေးဘုံမလိုက်ရင်တော့ရွာကားကိစ္စပြီးမှမဟုတ်ဘူးနော်အမယောက်ျားကြီးအတွက်လည်းမလုံးကြုံဘူးရဟဲ့ငါယောက်ျားရက်သမားကိုကြားချီလိုကတော့ကြားကိုမိပြီးသားပဲဟိသူ့အသားကိုစားပြီးတာနဲ့ကြားကမူးလည်နေမှာဟဲ့ဟာအမတို့ကတော့လုပ်ပြီဗျာကဲပါည9နာရီလောက်လာခွန်မယ်ရလားအေးပါဟဲ့ဒါဆိုရင်ငါအခုအိမ်ပြန်လို့ရပြီလားရပြီဗျာညရောက်ရင်ကျွန်တော်သားကိုလာပြီးတော့ခေါ်ခိုင်းလိုက်မယ်အေးအေးလာခဲ့ဟိငါအိမ်ကစောင့်နေမယ်ဒေါ်အေးဘုံပြန်သွားပြီးတဲ့နောက်မှာတော့ကြော်တိုက်ကလည်းဦးမြခင်ဦးလာဆောင်ဦးချစ်ဆန်တို့နဲ့အတူစကားထိုင်ပြောနေပါတယ်။ည9နာရီခန့်မှာတော့အာလုံးပြီးစီးသွားတယ်။ ထမင်းဟင်းတွေကိုတောင်းတလုံးနဲ့ထည့်တယ်ငါပြောရွက်သုံးလျက်လည်းဖြတ်ထားပါတယ်ပြီးတာနဲ့ဒေါ်ရေးပုံကိုသွားခေါ်တယ်ညာ၈နာရီလောက်ရောက်တော့ထမင်းတောင်းထမ်းပြီးကြော်တိုက်ကဥဆောင်ပြီးတော့ရွာသိန်းညန်းကိုထွက်လာခဲ့ကြတယ်ဦးလာဆောင်နဲ့အတူတူစိတ်ဝင်စားတဲ့ရွာသား၃ယောက်ကလည်းလိုက်ပါလာတယ်မကြီးတော့ရွာသိန်းညန်းကတော့ရှာရှာပါပါဂူးတင်နှလုံးပဲရှိတယ်ကြံတဲ့ဂူတွေကကျိုးပဲ့ပျက်စီးနေတာကိုမြင်နေရပါတယ်အဲ့ဒီဂူနှလုံးထဲကနေအစုံဘက်ကျတဲ့ဂူပေါ်ကိုတန့်ရှင်းလိုက်ပြီးတော့ငပြောရွက်တွေခင်းပြီးထမင်းဟင်းတွေကိုစနစ်တကျပုံထားလိုက်တယ်။ရေပလားခွက်တွေကိုရေပလင်းထဲကရေတွေလောင်းထည့်လိုက်တယ်။ပြင်ဆင်စရာရှိတာတွေပြင်ဆင်ပြီးတာနဲ့ဒေါ်ရေးပုံကိုပြောလိုက်ပါတယ်။ဒေါ်လေးကဂူဘေးမှာဒူးထောက်ထိုင်ပြီးတော့အမေမဖဲဝါကိုအာယုံပြုတ်ထားပါပြီးတော့သဘင်တွေကိုကြောပေါ်မှာအာလုံးဖြန့်ချတာပါ။ကြောတိုက်ပြောတဲ့အတိုင်းဒေါ်ရေးပုံကဂူဘေးမှာထိုင်ပြီးသဘင်တွေကိုကြောပေါ်ဖြန့်ချပြီးတော့လက်ဥချီထားပါတယ်။ကဲဦးလေးတို့နောက်ကိုနည်းနည်းဆုပ်ကြဗျာကျွန်တော်မဖဲဝါကိုပြင့်တော့မယ်အရှိနေထွက်နောက်နေဝင်တောင်တငါကုံမြောက်တူဝုံအတွင်းမှာအမေမဖဲဝါရောက်ရှိနေတယ်ဆိုပါကဒီနေရာကိုခိတ္တခဏကြွားရောက်တော်မူပါစားပွဲများလဲလာရောက်သုံးဆောင်ပါဗျာပထမအကြိမ်ပြင့်မိမယ်မဖဲဝါရောက်မလာတာကြောင့်ဒုတိယအကြိမ်ထပ်ပြီးတော့ပြင့်ရပါသေးတယ်ဒုတိယအကြိမ်ပြင့်လိုက်တာနဲ့လက်ပတ်မင်ကြီးရဲ့အကိုင်းကြီးကလေးတိုက်တယ်လို့မျိုးလှုပ်ရှားသွားတယ်လို့တင်းချိုင်းဝင်းကျင်ကခြုံမင်းတွေကလည်းလှုပ်ခါသွားပါတယ်မဖဲဝါကြွားလာပြီဆိုတာကိုကြော်တိုက်တယောက်သိလိုက်တယ်။ဒေါ်ရေးပုံရဲ့ခန္ဓာကိုယ်ကတွန်ငန်နဲ့လှုပ်ရှားသွားပြီးတော့လက်နှစ်ဖက်ကလည်းကွေးကောက်သွားပြီးရုတ်တရက်ပဲဂူဘော်ကိုခုန်တက်လိုက်တယ်။ဂူဘော်ကထမင်းနဲ့ကြက်သားတွေကိုအားပါရရပဲနှိုက်ယူပြီးစားနေပါတယ်။ထမင်းပုံတွေကနေ၃ပုံ၂ပုံလောက်ကုန်တာနဲ့ဒေါ်ရေးပုံကစက္ကနဲလှည့်ကြည့်ပါတယ်။ပြောစမ်းဟိတ်ငါ့ကိုခေါ်တာဘာသိချင်လို့လဲ။အခုမကြီးတော့ရွာမှာ၃ညအတွင်းလူ၃ယောက်ကိုကြားရှိသွားပါတယ်။ကြားကဘဲကားရောက်လာပြီးတော့ဘလူးကြားမျိုးလဲဆိုတာသိကြပါတယ်။အဲ့ဒီကြားကိုလည်းဘလူးနှိမ့်နှင်းရမယ်ဆိုတာလမ်းညွန်ပြသပေးပါ။အေးပြောရရင်တော့တော်တော်ရှိမဲ့ကိစ္စပဲ။လွန်ခဲ့တဲ့နှစ်တရာကျော်ကရန်ညိုးတွေပဲဟဲ့။တခိုးဓမြဆယ်ယောက်ကနန်းမူရေးဆိုတဲ့မိန်းကလေးကိုဖျက်ဆီးပြစ်လိုက်တယ်။သူကဒီကောင်နေအားလုံးကိုလက်စားပြန်ချေပြရစေလို့မတိခင်မှာကြိမ်ဆိုခဲ့တယ်။နန်းမူရေးတည်သွားပြီးနှစ်20ကျော်မှာတော့ကြားဘဝကိုကူးပြောင်းသွားတယ်။ကြားကကြားအစ်စ်မဟုတ်ဘူးဟဲ့။ဝိညာဉ်တစ်ဖြစ်လဲကြားပဲ။သူ့ရဲ့ရန်သူတွေကိုကြားဖြစ်နဲ့လက်စားချီလိုတဲ့စိတ်နဲ့ကြားဖြစ်လိုက်ဝိညာဉ်ဖြစ်လိုက်ပေါ့သူ့ရဲ့ရန်သူတွေလည်းတီကုံလို့ဘဝတွေပြောင်းကုန်ပြီပြောင်းလဲတဲ့ဘဝမှာလူဖြစ်လာရင်သူကလိုက်တယ်မှာပဲဒါပေမဲ့သူ့ရဲ့ရန်သူ၁၀ယောက်စလုံးကလူဘဝကိုရောက်မလာဘူး၆ယောက်ပဲလူပြန်ဖြစ်လာတယ်အခုဒီရွာမှာလည်းသူ့တက်ရမယ့်လူကကုန်သွားပြီနောက်ဆုံးကျန်တဲ့၂ယောက်ကတဲကုန်းရွာမှာရှိတယ်နောက်နှစ်ရက်ဆိုရင်တဲကုန်းရွာမှာရှိတဲ့လူတွေကိုရှာတွေ့သွားလိမ့်မယ်တဲကုန်းရွာကကြာညွတ်နဲ့စမ်းမောင်ဆိုတဲ့မုတ်ဆိုး၂ယောက်ပဲမင်းအဲ့ဒီရွာကိုသွားတပတ်ခါမနဲ့ကြာညွန့်ရဲ့အိမ်ကိုဈေးတဲ့အနေနဲ့လာလိုက်မယ်ပြီးရင်ကြာညွန့်ရဲ့အိမ်ကိုမှတ်ပြီးတော့အဲ့ဒီမိမကရွာထဲကပြန်ထွက်သွားလိမ့်မယ်ညာ9နာရီမှာကြာအဖြစ်ပြောင်းပြီးတော့ကြာညွန့်ကိုဝင်ဆွဲလိုက်မယ်တဇူးဝါကိုမျှရန်လုပ်ပြီးအဲ့ဒီကြာကိုပြင်မှမင်းတို့နိုင်လိမ့်မယ်လောလောလတ်လတ်အသုံးပြုပြီးတဲ့တဇူးဝါဆိုရင်အကောင်းဆုံးပဲမျှပြရမှာကတော့မင်းပဲမျက်ကွင်းစီးကွင်းထားမှာကြာကိုမြင်ရလိမ့်မယ်ကဲလှုပ်ရှားရှိတာဆက်လုပ်ကြငါသွားတော့မယ်မဖဲဝါကရေဖလားတွေကရေကိုမော့တော့ပြီးတော့ထွက်သွားပါတယ်။ဒေါ်ရေးပုံလည်းဂူပေါ်မှာသတိလစ်သလိုဖြစ်သွားတာကြောင့်ပလင်းထဲမှာခြံထားတဲ့ရေအနှင်းငယ်ဖြန့်တောက်လိုက်မှပဲလှုပ်ရှားလာတယ်။ဒေါ်ရေးပုံကိုသတိရအောင်လှုပ်ပြီးတော့ရွာကိုပြန်လာခဲ့တယ်။လမ်းမှာတော့ဦးလောက်ဆောင်ကမြင်ခဲ့တွေ့ခဲ့ကြားခဲ့ရတာတွေကိုကြော်တိုက်ကိုပြန်မင်းနေပါတယ်။အဲ့ဒီလိုရှင်းပြရုံနဲ့ဘဲကမလဲဦးရဲ့တခါတလေဆိုရင်မဖဲဝါကိုယ်တိုင်သွားပြီးတော့နှိမ့်နှင်းပြီးတာကြုံမှုတယ်။ဦးတို့ရွာကတော့အန္တရာယ်ကင်းသွားပါပြီ။တဲကုန်းရွာလေးကိုကြားမဝင်ခင်ကြိုတင်သွားပြီးတော့သတိပေးရမယ်။ဟုတ်တယ်မောင်ကျော်သားကြီး။ကိုရွာအန္တရာယ်ကင်းသွားပေမဲ့တဲကုန်းရွာကလူနှစ်ယောက်မသေးအောင်အချိုးအချောင်းရှင်းပြပြီးတော့ကဲတင်ပေးရမယ်။တဇူးဝါကဘယ်မှာရနိုင်မလဲ။ကျွန်တော်ကလေးနဲ့များလဲတခါမှမပြစ်ဖူးဘူးဗျ။ဒါကလွဲပါတယ်ကွ။ဒီရွာကလူတွေဒီတောင်ကြီးတဝက်ကလူတွေအလုံးကလေးနဲ့များပြစ်တတ်တဲ့လူတွေကြီးပဲ။ဆရာလေးကိုဒီနှစ်ရက်အတွင်းတက်အောင်သင်ပေးမှာပေါ့။အရေးကြီးတာကတော့တဇူးဝါရဖို့ပဲ။တို့ရွာမှာတော့မရှိနိုင်ဘူးကွ။မိတဲ့ချူရာကတခါမှမလုပ်ဘူးလေ။ဟာတတိယပြီဟိ။တို့ရွာနဲ့နှစ်မိုင်သုံးမိုင်လောက်တော့ဝေးမယ်ထင်တယ်။ကျောင်းစုရွာဆရာတော်ကိုပြီးခဲ့တဲ့လကမိတဲ့ချူတယ်။အဲ့ဒီရွာကိုလူတယောက်လှုပ်ပြီးတော့စုံစမ်းခိုင်းလိုက်မယ်။ကြံတဲ့လူတွေကလည်းတခြားရွာမှာစုံစမ်းချလိုက်မယ်။အဲ့ဒါတော့ကျွန်တော်မေးသွားတယ်ဗျ။ဘယ်ရွာမှာတဇူးဝါရှိတယ်ဆိုတာကိုမဖဲဝါကိုမေးရင်ပြောတယ်ဗျ။ကဲလီမမေးလိုက်မိတော့လဲစုံစမ်းပြီးရှာရင်ရနိုင်ပါတယ်ကွ။မနက်မိုးလင်းတာနဲ့တဇူးဝါကိစ္စကိုစုံစမ်းကြတော့ကျောင်းစုရွာဖုံတော်ကြီးမိသချူရွာမှာအသုံးပြုတဲ့တဇူးဝါကိုတကားတယောက်စီကနေရခဲ့ပါတယ်။ရိုးရိုးတဇူးဝါထက်ဖုံကြီးကိုမိသချူတဲ့အချိန်မှာအသုံးပြုတဲ့တဇူးဝါကပူပြီးထက်မြက်တာကိုယုံကြည်ကြပါတယ်။ တဇူဝါရလာတာနဲ့မြားလောက်တက်တဲ့မုတ်ဆူတယောက်ကိုမြားသုံးလေးချောင်းလုတ်ခိုင်းထားတယ်။ဦးလာဆောင်နဲ့ကြောတိုက်တို့လည်းညက်နေပိုင်းတဲကုန်းရွာကိုလှဲတစည်းနဲ့ထွက်ခဲ့ပါတယ်။တဲကုန်းရွာလူကြီးရင်ကိုဝင်ခဲ့ကြတယ်။ရွာလူကြီးကအသက်50လောက်ပဲရှိအောင်မေကြောတိုက်ကအချိုးချောင်းရှင်းပြလိုက်ပါတယ်။ဟုတ်မယ်ဆရာလေးကြီးညကရွာပပတ်လယ်မှာလှဲ့ပတ်ပြီးချောင်းနေတဲ့ကြားကြီးကိုတွေ့တယ်လို့ပြောကြတယ်။မနှက်ဖြန်ညဦးကြညွန့်ရဲ့အိမ်ကိုကြားဝင်မယ်ဆိုလို့ကြောက်လန့်မနေဘူးလေတတိပေးထားအောင်ဗျာ။အမျိုးသမီးဈေးရောက်ပြီလို့ဝင်လာရင်ပုံမှန်မသိသလိုနေဖို့ကရေးကြီးတယ်ဗျ။ကြားမကမသိငါဖြစ်ပြီးတော့ဦးကြညွန်ရဲ့အိမ်ကိုမဝင်မဲနဲ့တခြားအိမ်အရင်ဝင်ရင်တက်လို့မရပဲဖြစ်သွားလိမ့်မယ်။ဒီလိုနဲ့ပဲဦးကြညွန်ကိုခေါ်ခိုင်းလိုက်ပြီးတော့ကြောတိုက်ကသဘောပေါက်အောင်ရှင်းပြပါရယ်။ဦးလေးကဘာမှကြောက်စရာမလိုဘူး။အဲ့ဒီညဦးလေးရဲ့အိမ်မှာကျွန်တော်ရှိနေမယ်။မနှက်ဖြန်အိမ်ကိုလူစိမ်းဝင်လာရင်ပုံမှန်အတိုင်းပဲပြောစရာလိုရင်ပြောလိုက်မလိုရင်မပြောနဲ့။တာမန်လူလိုပဲဆက်ဆံတော့ဦးလေး။အေးပါကွာဦးလေးသဘောပေါက်ပါပြီ။အရင်ဘွားကသူများရဲ့သားမယားကိုစော်ကားခဲ့တယ်တဲ့ဟုတ်လားဖျားဖျားဒီဘွားမှာတော့အေးစီစီနေခဲ့လို့တော်ပါသေးတယ်မုတ်ဆိုးအလုပ်ကိုလည်းစွန့်တော့မယ်ကွာကောင်းပါလေဦးရဲ့ကျွန်တော်ဒီနေ့ညတော့ဦးလာဆောင်တို့ရွာကိုပြန်လိုက်သွားပြီးမနှက်ဖြန်တနေ့လုံးမြှားပြက်လေးကျင်းလိုက်အောင်မယ်မနှက်ဖြန်ည6နာရီလောက်ဦးလေးတို့အိမ်ကိုကျွန်တော်ရောက်လာခဲ့မယ်ဆရာလေးမြှားပြက်တင်မယ်ဆိုရင်ဒီရွာမှာတင်ပေးနိုင်တဲ့လူတွေအများကြီးရှိပါတယ်ဗျပြန်မနေပါနဲ့တော့အိမ်မှာပဲအိတ်သွားလိုက်ပါတဲကုန်းရွာလူကြီးကဇိုအတင်းကိုအိတ်ခိုင်းနေပါတယ်ဒီလိုတကြီးရဲ့ဒီမာလေးကျင်ရင်လူတွေသိကုန်ပြီးတော့ကြားတရေကပိုးတိသွားမှာပေါ့ဒီနေ့တော့မှဟိုရွာမှာမြှားပြစ်ကျင်းခဲ့သေးတယ်ဗျအေးလေဒီလိုတော့လည်းဟုတ်တာပဲဒါဆိုရင်လည်းမမောင်ငင်ပြန်ကြအောင်ကွမနှက်ဖြန်ကောလာကြိုခိုင်းရမလားမကြိုပါနဲ့ညနေမှာပဲအေးစေးစေးလမ်းလျှောက်ပြီးတော့လာခဲ့ပါမယ်ဒီလိုနဲ့ပဲတဲကုန်းရွာကနေညနေ9နာရီလောက်မှာတော့သူတို့တွေပြန်ခဲ့ပါတယ်နောက်နေ့မနက်၈နာရီလောက်မှာတော့မုံလာဦးတွေမြစ်တီဖလန်တောင်ဝင်းနဲ့ဇီးရည်တီထဲထားတဲ့တောင်းကိုရွက်ထားတဲ့မျိုးသမီးတယောက်ကရွာထဲကိုဝင်လာတယ်။ရွာထဲမှာလှည့်ပတ်ပြီးတော့ဈေးရောက်มาတယ်။ရွာသားတွေကအဖြစ်မှန်ကိုမသိဘဲဝဲကြတာကြောင့်မကြခင်မှာပဲကုန်သွားတယ်။အဲ့ဒီမျိုးသမီးကဦးကြညွန့်ရဲ့အိမ်မှာခဏဝင်ထိုင်ပြီးတော့ရေတစ်ခွက်တောင်းတော့ပါတယ်။ဦးကြညွန့်ကကိုယ်တိုင်ပဲရေခတ်တိုက်လိုက်တယ်။အမျိုးသမီးကရေတောင်းနေရင်ကနေမျက်လုံးစိမ်းကြီးတွေနဲ့စိုက်ကြည့်နေပြီးတော့ဘာမှမပြောဘဲဈေးတောင်းကိုခေါင်းပေါ်တင်ပြီးပြန်ထွက်သွားတယ်။ဒီလိုနဲ့ညအချိန်ကိုရောက်လာပါပြီ။ကြော်တိုက်ကလည်းဦးကြညွန်တို့ရဲ့အိမ်ကိုရောက်နေပါပြီ။ည9နာရီမှကြားဝင်မယ်ဆိုတာကြောင့်အဲ့ဒီအချိန်ကိုရောက်ဖို့စိတ်မောစွာနဲ့ထိုင်ဆောင်နေကြရတယ်။ည10နာရီခွဲကိုရောက်တော့ကြော်တိုက်ကလည်းမျက်ကွင်းဆေးကိုလိမ့်ထားလိုက်တယ်။ည9နာရီထိုးကန်ပြီးတော့9000ကျော်တဲ့ကြားကြီးတစ်ကောင်ခြံထဲကိုဝင်လာတယ်။မျက်ကွင်းဆေးကြောင့်သာကြားကြီးကိုမြင်ရတာပါ။ဦးကြညွန်ကတော့ကြားကြီးကိုမမြင်ရပါဘူး။ကြော်တိုက်ကလေးနဲ့များကိုအစင်သင့်ပြင်ထားလိုက်တယ်။လေးနဲ့များပြတာကိုတင်ထားပေမဲ့အဝေးကိုပြင်ရင်တော့လက်ကမမှန်ပါဘူး။ဒါပေမဲ့အနီးကပြည့်ရရင်တော့ကောင်းကောင်းပြစ်နိုင်ပါပြီ။လူတရက်လောက်မြင်တဲ့အိမ်ရှိစင်ပေါ်ကိုကြားကြီးကခုံတက်လိုက်တဲ့အချိန်မှာပဲကြော်တိုက်ရဲ့လက်ထဲကတဇူးဝါးများတဲ့ကကြားကြီးရဲ့နှလုံးနေရာကိုတဲ့တဲ့ပဲစိုက်ဝင်သွားပါတယ်။ကြားကြီးကအိမ်စင်ပေါ်ကိုမရောက်တော့ပဲနောက်ကျွန်းပြစ်ပြီးတော့မြေပေါ်ကိုပြန်ကျသွားတယ်။ကြော်တိုက်ကလည်းနောက်တစ်ချောင်းထပ်ပြီးတော့ပြစ်တယ်။နာကျင်စွာအဟင်ရင်နဲ့မြေပြင်ပေါ်မှာလူလိမ့်နေစဉ်ကြားအဖြစ်ကနေအမျိုးသမီးအဖြစ်ကိုပြောင်းသွားပါတယ်။အမျိုးသမီးအဖြစ်ကနေမျက်စိအောင်မာနေမဲ့အခုံးငွေဖြစ်ပြီးတော့ပျောက်သွားပါတယ်။တကားအခွေကနေချောင်းကြည့်နေတဲ့ဦးကြညွန်ကအင်ရှိကိုထွက်လာပြီးဝလုံးကိုဒုံးနဲ့ရိုက်နေတယ်။ဦးလေးဘာလုပ်နေတာလဲဗျ။ခဏနေရင်ရွာလူကြီးနဲ့ရွာသားတွေလာလိမ့်မယ်ကွ။ကြားကိုနှိမ်နှင်းပြီးရင်အချက်ပေးလိုက်မယ်လို့ရွာလူကြီးကိုမှားထားတာ။မကြခင်မှာပဲဒုတ်ဒီသားတွေဓမ္မီးတွေနဲ့ရွာလူကြီးကဥဆောင်ပြီးတော့ယောက်ျား၁၀ယောက်လောက်ရောက်လာတယ်။ရောက်လာကြတဲ့လူကြီးကိုဦးကြညွန်ကရှင်းပြပါတယ်။ကြားကအိမ်ပေါ်တက်လာတဲ့အထိကိုကျုပ်ကမမြင်ရဘူးပြု။ဆရာလေးကတဇူးဝါးများနဲ့ပြစ်လိုက်လို့မြားဆိုင်ဝင်သွားမှကြားအဖြစ်ကိုပြောင်းသွားတာဗျ။နေတဲ့ကြားကြီးမဟုတ်ပါဘူးဗျာ။မြားတဲ့နှစ်ချက်လဲစိုက်သွားရောကြားအဖြစ်ကနေမနှက်ပိုင်းကဈေးလာရောက်တဲ့မိမပုံကိုပြောင်းသွားပြီးတော့တဖြည်းဖြည်းအခိုးငွေဖြစ်နေပျောက်သွားတော့တာပဲပြု။တကယ်ကိုကိုယ့်မျက်စိနဲ့မြင်နေရလို့သာပေါ့ဗျာ။ကဲဦးလေးကြီးပြုခဲ့သမျှဝတ်ကြွေးတွေကြီးပါစေလို့အမြဲတမ်းဆုတောင်းနေပြီတော့ပြု။ဟုတ်ကဲ့ပါဆရာလေးရေဝတ်ကြွေးလည်းကြီးခြင်းပါပြီ။ဒီညတော့ဆရာလေးအိမ်မှာအိတ်သွားပါနော်။ရွာလူကြီးကကြော်တိုက်ရိပ်ဖို့ပြင်ဆင်ထားပြီးပြီလို့ပြောပြီးခေါ်သွားပါတယ်။ဦးလေးဒီလေးနဲ့မြားကိုမနှက်ခင်းအောင်ရင်မိရှုပ်ပြလိုက်။ဒါမှမဟုတ်ဦးလေးသိမ့်ခြင်းလဲသိမ့်ထားလိုက်ဗျာ။ကြော်တိုက်လည်းဦးကြညွန့်ကိုတဇူးဝါနဲ့လှုပ်ထားတဲ့လေးနဲ့မြားကိုပေးပြီးတော့ရွာလူကြီးခေါ်တဲ့နောက်ကိုလိုက်သွားပါတော့တယ်။စာရေးဆရာဧကမင်းရဲ့မဖဲဝါနဲ့နှစ်တရာကျော်ကရန်ညိုးဆိုတဲ့ပရာလောကဇလန်းလေးကတော့ဒီမှာနေပဲပြီးဆုံးသွားပါပြီခင်ဗျာ။နားထောင်သူမိတ်ဆွေများအားလုံးကိုစိတ်နှပြချမ်းမာချမ်းသာကြပါစေခင်ဗျာဒီဇာလန်လေးကိုကြိုက်တယ်ဆိုရင်အောက်မှာ like လုပ်ပေးဖို့တောင်းဆိုချင်ပါတယ် ားလုံးပဲအိမ်မက်လာလာမကြပါစေခင်ဗျာ။